ကျေးရွေးဝင်ကြီးဌာနနဲ့ပေါ့နော်လာဝကကဒီညွှန်ကြားရေးမှူးချုပ်အဆင့်နဲ့အထက်ပေါ့နော်အရာရှိတွေနဲ့ဒါမိသားစုဝင်တွေကိုအမေရိကန်ပြည်အောင်စုကပေါ့နော်ပြည်ဝင်ခွင့်ဗီဇာပိတ်လိုက်တယ်ဆိုပြီးတော့သိရပါတယ်ကျေးရွေးနိုင်ငံကြားရေးဝင်ကြီးဌာနအနေနဲ့ပေါ့နော်ဒီသတင်းတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများသိထားလဲလို့ပါရှင
်အဲ့ဒါတော့ကျွန်တော်တို့ဒါ Trump Administration တက်လာခဲ့ရသူက Immigration ကိုဦးစားပေးဆောင်ရွက်ပါတယ် American ပြည်အောင်စုတွေကိုရောက်နေတဲ့ illegal migrant တွေပေါ့လေဒါတွေကလက်လက်တော်အရေးယူဆောင်ရွက်နေတာရှိပါတယ်နောက်တစ်ခုကတော့ဒီ American ပြည်အောင်စုကိုတရားမဝင်ဝင်ရောက်လာပြီးတော့ဟိုမှာပြစ်မှုတစုံတရာကျူးလွန်ပြီးတော့ကြားခံပြီးတဲ့အချိန်မှာပြန်ပြီးတော့ deport လုပ်တဲ့အစီအစဉ်ဖြစ်ပါတယ်အဲ့တော့ဒါကကျွန်တော်တို့တနိုင်ငံနေရင်ပုံပါဘူးတနည်းနိုင်ငံတော်တော်များများကိုလည်းသူကပြန်ပြီး deport လုပ်နေပါတယ်အဲ့တော့အခုလက်တော်အခြေအနေကတော့အခုကျွန်တော်တို့နဲ့ American ပြည်အောင်စုအကြမ်း48ယောက်ကျွန်တော်တို့ deport လုပ်ဖို့ရှိပါတယ်အဲ့တော့16ယောက်ကကျွန်တော် deport လုပ်ပြီးတော့အခုမြန်မာနိုင်ငံကိုပြန်ရောက်နေပါပြန်နေတဲ့31ယောက်ကိုလည်းကျွန်တော်တို့ July 4ရက်နေ့ကကျွန်တော်တို့ဒါကို COFI Certificate of Identity ထုတ်ပြီးတော့ပြန်လဲလက်ခံဖို့ကျွန်တော်တို့ဟိုဆုံးဖြတ်ပြီးဖြစ်ပါတယ်အဲ့ဒီဇူလိုင်လ4ရက်နေ့မှာပဲဒီအမိန့်ကသူတို့လက်မှတ်ရေးထိုးခဲ့တယ်လို့သိရပါတယ်အဲ့တော့ဒါလည်းသူတို့ပထမဆုံးအရေးယူဆောင်ရွက်တာပဲဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဘက်ကဆက်ပြီးပူးပေါင်းဆောင်ရွက်သွားမယ်မြန်မာနိုင်ငံသားလို့ကျွန်တော်တို့စီစစ်တွေးရှိရတဲ့လူတွေပြန်လည်လက်ခံသွားမယ်ဆိုရင်ဒါကိုပြန်ပြီးသူတို့သုံးသပ်ပါမယ်အဲ့တော့ဒါကပထမဆုံးအနေနဲ့ကတော့ဒါခီးသွားကန့်သတ်တယ်ဆိုတာထက်ဆိုင်ရင်အလဲပတ်သွားတာကိုပဲတရားဝင်ကန့်သတ်တာဖြစ်ပါတယ်ဒီဝေးသွားတာပဲဖြစ်ဖြစ်ကိုစလဲအဖွဲ့အနေနဲ့သွားတာတော့ကန့်သတ်ခြင်းမရှိပါဘူး။ဒီပုံကိုယ်ရဲ့မိသားစုနဲ့အတူဒီအလဲအပတ်အမေရိကန်ပြောင်စုကိုသွားလာမှုကိုသာလင်ကန့်သတ်ခြင်းဖြစ်ပါ။လာမယ့်ကာလမှာလည်းကျွန်တော်တို့ဆက်လက်ပူးပေါင်းဆောင်ရွက်သွားပါမယ်။အဲ့တော့တို့အနေနဲ့ကလည်းဒါအမိန့်ထုတ်ပြန်ပြီးကျွန်တော်တို့ပြန်ပြီး review လုပ်မယ်လို့လည်းတို့ဘက်ကကျွန်တော်တို့ပြောကြားထားပါတယ်
ဒီသမ္မတဒေါ်နယ်ထရန့်တက်လာပြီးနောက်ပိုင်းမှာအမေရိကန်ကိုရောက်နေတဲ့မြန်မာတွေထဲမှာဒါပြစ်မှုတွေကျူးလွန်ခဲ့ဘူးတဲ့သူတွေပြန်ခေါ်ဖို့ဖိအားပေးခဲ့တယ်ပေါ့နော်ဒီအခြေအနေကိုလည်းနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့လည်းပေါ့နော်ဒါညှိနှိုင်းဆောင်ရွက်မှုတွေရှိခဲ့တယ်ဆိုပြီးတော့လည်းပြောထားတယ်ပေါ့နော်တစ်ဖက်ကလည်းဒါအမေရိကန်အစိုးရဘက်ကဒါမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံရေးအတွက်ပေါ့နော်နှောင့်နှေးကြမ်းကြာမှုတွေရှိတယ်ဆိုတာမျိုးပြောတော့ပေါ့ဆရာတို့နှစ်ဦးနှစ်ဖက်ကြားတဲ့ဘလို့များနားလည်မှုလွဲတဲ့အခြေအနေများရှိလဲလို့ပါရှင
့်မဟုတ်ဘူးကျွန်တော်တို့ဘက်ကဒါပြန်လည်လက်ခံဖို့အတွက် American ပြည်အောင်စုမှာ agency နှစ်ခုရှိပါတယ်အဲတကူကတော့ဒီ Homeland Security ပါတော့သူတို့နဲ့ဒီ State Department ကနေကျွန်တော်တို့ဒီအချက်လက်တွေပေးပို့လာရင်ကျွန်တော်တို့ Counselor Access တောင်းပါတယ်သူတို့ကိုသွားပြီးတော့ကျွန်တော်တို့မြန်မာတိုင်းရောကောင်စစ်အရာကြီးကသွားရောက်တွေ့ဆုံပါတယ်တွေ့ဆုံပြီးရင်သူတို့မြန်မာနိုင်ငံသားစစ်ဖို့အတွက်အချက်လက်တွေကြားယူပြီးရင်ကျွန်တော်တို့ဒီပို့ပေးပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒါသက်ဆိုင်ရာဝန်ကြီးဌာနတွေကိုညှိနှိုင်းပြီးတော့မြန်မာနိုင်ငံသားဟုတ်မဟုတ်စစ်ဖို့ကျွန်တော်တို့ဆောင်ရွက်ပေးပါပူပေါင်းဆောင်ရွက်နေတဲ့အချိန်မှာကျွန်တော်တို့ဘက်ကဒီကာယကံရှင်ပုဂ္ဂိုလ်တွေရဲ့အချက်လက်တွေမပန်ကနာမြန်မာနိုင်ငံပြပမှာမွေးဖွားတဲ့ပုံစံတွေအတွက်ကျွန်တော်တို့နိုင်ငံသားစစ်ဖို့အခက်အခဲလေးရှိခဲ့ပါတယ်။ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့ပူပေါင်းဆောင်ရွက်နေတဲ့တရက်က48ယောက်တည်းကကျွန်တော်တို့16ယောက်ကျွန်တော်တို့ဆောင်ရွက်ပြီးခဲ့ပြီးအခု31ယောက်ကိုလည်းကျွန်တော်တို့ကအများဆုံးစစ်ဆောင်ရွက်ပေးခဲ့တာပါ။ကျွန်တော်တို့မြန်မာနဲ့လာဝကပထမအကြိမ်သူတို့ထုတ်တာလည်းပေါ့ပါဘူး။ကျွန်တော်တို့ရှေ့မှာကျွန်တော်တို့အရှေ့တောင်အာရှဒေသဆိုရင်ကမ္ဘောဒီးယားနိုင်ငံနဲ့အာဖရိကနိုင်ငံ၄နိုင်ငံသူတို့ထုတ်ပြီးဖြစ်ပါ။ဆိုတော့သူတို့ဘက်ကတော့ဒါသူတို့နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်။ဒါသူတို့ပြန်ပြီးတော့သုံးသပ်ပြီးတော့ဒါကိုပြန်ပြီးတော့ဖိတ်ကြားသွားမှာဖြစ်ပါ
ဟုတ်ကဲ့ဆရာအခုပေါ်တော့ကျားတို့ဒီကြံတဲ့32ဦးကိုလည်း CI ထုတ်ပေးပြီးပြီဆိုတော့ဟိုနောက်ဆက်တွဲလုပ်ငန်းတွေရောဘယ်လိုရှိမလဲမြမကြီးကိုသူတို့32ဦးလုံးပြန်လာရမယ်အနေထားမျိုးလားသူတို့သဘောဆန္ဒအရာပေါ်တော့မလာခြင်းဘူးဆိုရင်ရောပြန်ခေါ်ပိုင်ခွင့်ရှိလားဒီအနေထားတွေရောဘယ်လိုများရှိမလဲဆရာ
သူတို့ကတော့ immigration policy ကတော့သူတို့ support ထုတ်သွားမှာဖြစ်ပါတယ်ပြီးခဲ့တဲ့တစ်ခေါက်ကလည်းကျွန်တော်တို့ရှိကို charter flight နဲ့သူတို့လာပြီးတော့ပြန်လည်ပို့ဆောင်သွားတာရှိပါတယ်အဲ့တော့ဒါမျိုးကျွန်တော်တို့နဲ့ဒီ immigration နဲ့နောက်ကျွန်တော်တို့နဲ့ဒီ Washington မှာရှိတဲ့မြန်မာတန်ရုံနဲ့ဆက်တွေ့ပြီးတော့သူတို့ဆောင်ရွက်သွားမှာပါအဲ့တော့ဒီ31ယောက်ကို COFI ထုတ်ပြီးတာနဲ့ဒီဘက်ကတော့ကျွန်တော်တို့ပြန်ပြီးတော့ deport တော့ဖို့ရှိပါမယ်ပြန်လည်ဝင်ရောက်ဖို့လည်းသူတို့ visa ban လုပ်တာတွေပါလေသူတို့ဆက်လုပ်ပါလိမ့်မယ်ဟို Homeland Security အောက်မှာရှိတဲ့ detention center တွေမှာသူတို့အင်တိန်ထားတဲ့တွေကဒီပြစ်မှုကျူးလွန်ပြီးတော့ကာလပြည့်မြောက်တဲ့လူတွေကိုလည်းကျွန်တော်တို့ဆက်ပြီးတော့ဆွဲပြောင်းပေးသွားဖို့ရှိပါမယ်။ဒါတွေကိုလည်းကျွန်တော်တို့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာပါ
။ဒီပေါ့40ကျော်တဲမှာဆိုရင်ဘလို့ပြစ်မှုတွေကျူးလွန်ခဲ့တဲ့အနေအထားမျိုးတွေများဆရာတို့တွေ့ရလဲဘလို့ပုံကုံမျိုးတွေပါဝင်တာများဆရာတို့တွေ့ရလဲလို့ပါ။
အများဆုံးကျူးလွန်တာကတော့လူရဲမှုတို့မီးရှို့မှုတို့ဒါမျိုးလေးတွေပါ။ဟို petty crime တွေတော်တော်များများပြစ်စည်းအလစ်ထုတ်တဲ့မှုတွေနောက်တစ်ခုကတော့ဒီတရားမဝင်ဝင်ရောက်တဲ့ပြစ်မှုနဲ့အရေးယူထားတာတော့မဟုတ်ပါဘူးသူတို့ရှိမှဒီပူကင်းအသေးလေးတွေကျူးလွန်မှုကြောင့်ဒါအပြေးပေးပြီးဟိုထောင်ဒဏ်ကြခံနေခဲ့တဲ့ပုံစံတွေပါ
ဘယ်ကာလလောက်ပေါ့မြန်မာနိုင်ငံကိုပြန်ရောက်လာနိုင်လဲဆရာတို့ဘယ်လိုများခံမှန်းပါလဲရှင
်ကျွန်တော်တို့ဘက်ကသဘောတူညီချက်ရရင်သူတို့ဘက်ကပြန်လဲ ပို့ပေးဖို့အစီအစဉ်ဖြစ်နေပါပြီ။ဒီ32ယောက်ကိုကျွန်တော်တို့မကြခင်မှာစီအော့ဖ်လိုက်ထုတ်ပြီးရင်တော့သူတို့ကိုကျွန်တော်တို့ဘက်ကပြန်လည်တွဲပြောင်းပေးပါပါ
။ဆရာအချိန်ပေးဖြေပေးတာအားဖြေကျေးဇူးတင်ပါတယ်ဆရာရေ
။ Thank you ပါခင်ဗျာ။